မြန်မာနိုင်ငံမှာပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူကအခုဆို 1.9 သန်းရှိနေပြီဖြစ်ပြီးဒီဒုက္ခသည်တွေရဲ့အသက်တွေကိုကယ်တင်နိုင်မယ့်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားစံနှုန်းမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကစက်တင်ဘာလ10ရက်မှာအစည်းအဝေးခန်းစာထုတ်ပြန်ဖော်ပြပါဗျာ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာရသူက 1.6 သန်းရှိပြီးနေအိမ်လောင်ဆုံးရှုံးရသူက 9,000 ခွဲလောက်ရှိတယ်လို့ပြောပါတယ်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့သဘာဝအန္တရာယ်တွေကြောင့်အိုးအိမ်ပြောင်းရွှေ့နေရသူပိုများလာတယ်လို့အရက်ဖက်တေးကြီးထိခိုက်မှုတွေရက်သားပိုင်ဆိုင်မှုအဖြစ်ရှိခံရတာတွေကဆိုးရနေတဲ့မြန်မာလူသားစံနှုန်းမှုအခြေအနေကိုပိုဆိုးစေတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေမှာဩဂုတ်လဆန်းကစပြီးမုတ်တုံမိုးတီးထန်စွာရွာသွန်းလာတဲ့ရေကြီးရေရှမ်းမှုတွေဟာဒေသခံ 8,000 ကျော်ပေါ်မှာတက်ရောက်မှုတွေရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းဆိုက်ကလုန်းတန်ခိုင်ရသူတွေအတွက်တည်ယူပို့ဆောင်ရေးနဲ့ပစ္စည်းဖြန့်ဖြူးရေးကဏ္ဍတွေတိုးတက်မှုရှိလာနေပေမဲ့ခြုံကျင်ရင်ဆိုက်ကလုန်းတန်ခိုင်ရသူတွေအတွက်လူသားစံနာမှုအကူအညီတွေအများအပြားလိုအပ်နေသေးပဲလို့လည်းပြောပါရယ်အထူးသဖြင့်မြန်မာနိုင်ငံအရှေ့တောင်ပိုင်းနဲ့ကချင်ပြည်နယ်တွေကပြောင်းရွှေ့ရွှေပြောင်းဒုက္ခသည်တွေအတွက်လူသားစံနာမှုအကူအညီတွေအချိန်မီထိထိရောက်ရောက်မပေးနိုင်မဲ့အတားဆီးတွေပုံများလာနေတယ်လို့ပြောပါရယ်တန့်တက်တားဆီးတာပြင်အကူအညီပေးဖို့ရန်မုံငွေလည်းလိုနေပြီးလူသားစံနာမှုနဲ့ဆိုက်ကလုန်းမူခတ်အတွက်ရေးပေါ်ငွေတန်း800ကျော်ပန်ကြားထားပေမဲ့25ရာခိုင်နှုန်းသာရသေးတယ်လို့ပြောပါရယ်ဩဂုတ်လ14ရက်နေ့ဆက်ခွန်မြန်မာနိုင်ငံကိုလာရောက်တဲ့အရေးပေါ်ကယ်ဆယ်ကူညီရေးတာဝန်ခံမာတင်ဂရစ်ဖစ်ကလည်းကုလသမဂ္ဂလူသားစံနှုန်းမှုလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်ခွင့်ပေးဖို့နဲ့ကျိုးနေစနစ်နဲ့တားမြစ်မှုတွေမလုပ်ဖို့ပန်ကြားထားပါတယ်။